စကိုင်းတိုင်းဒေသကြီးမှာစစ်ကောင်စီကမိုဘိုင်းအင်တာနက်ဖြတ်တောက်ထားတာတလားရှိပြီဖြစ်တဲ့အတွက်အယားဝယ်တွေခက်ခဲလာပြီးစာဝင်ရေးချက်တဲ့နေကြတယ်လို့စစ်ရှောင်တွေလည်းအခက်တွေ့နေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပါမယ်ရှင
်။စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာပြီးမကြမကြာတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးနေရာအတော်များများကိုမတ်လ3ရက်ကစပြီးစစ်ကောင်စီကမိုဘိုင်းအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားပါတယ်။စကိုင်းမြို့ကလေးမြို့မုံရွာနဲ့ရွှေဘိုမြို့တွေကလွဲလို့ကျန်တဲ့နေရာတွေမှာမိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်တာမြန်နှုံးတွေရှော့ချထားတာအခုဆိုရင်တလကျော်နေပါပြီ။မိုဘိုင်းအင်တာနက်ဖြတ်တောက်ထားတဲ့အတွက်အင်တာနက်ကိုအမိပြုပြီးလုပ်နေရတဲ့စီးပွားရေးလုပ်ငန်းတွေအလွန်ပဲအခက်အခဲတွေ့ကြုံနေရတယ်လို့ကဏီမြို့ကန်ဈေးတဲ့တူကအခုလိုပြောပါရစေ။
ဈေးတွေပါရောင်းတဲ့ဟာတွေဆိုတော့ဈေးရောက်မှုကအဆင်မပြေတော့ဘူးလေ။ online ကနေ online shop တွေပါလောက်တဲ့ဟာတွေဆိုတော့လုံးဝအဆင်မပြေတော့ဘူး။ဒီဈေးတွေပါရောင်းပို့လိုက်တယ်ငွေလွှဲတာတွေပါလေဆိုလည်းအဲ့လိုမျိုးတွေလုံးဝအဆင်မပြေဝေးထုတ်ရပါလေဆိုတော့ဒီမှာမရှိတော့ဘူးလေဒီဝါရီအတွက်ရောဟိုမှာသတင်းချက်လက်ကစလို့ဘယ်မတိရဘူးပေါ့ဈေးမှလို့ပါလို့တောင်းပါလေမုံအားနေယူရောက်လာလို့ပဲဖြစ်ဖြစ်အဝေးကနေပို့ပေးလာပဲဖြစ်ဖြစ်ဆိုတော့ဒီကောင်ကဆိုရင်တော့ပစ္စည်းပါလိုက်တယ်ဝေးပတ်စံကိုလွှဲပေးလိုက်တယ်အဲ့လိုမျိုးတွေဆင်ပြေအခုချိန်မှာကအဲ့လိုတွေကလည်းလုံးဝအဆင်မပြေတော့ဘူးအဲ့တော့စာဝေးနေရတဲ့ဟာအလုပ်ခက်ခဲသွားတာပေါ့ဒီစီးပွားရေးမလုပ်ရဘူးဆိုတော့လေ
အခုလိုမိုဘိုင်းအင်တာနက်ဆက်သွယ်မှုပြတ်တောက်နေတဲ့အတွက်ဥယျင်ဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်လည်းအခက်အခဲတွေကြုံနေရပါတယ်စားရေးတောက်ရေးပိုပေးဖို့အတွက်ပါအခက်အခဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကလည်းပြောပါတယ
်ရန်စီစဉ်မကျော်ကျွန်တော်စစ်ဘေးကြောင့်တော့ပါရန်ကုန်ကိုအစီအစဉ်မရတော့တာပေါ့လိုင်းမွန်လိုလိုမရတာပေါ့လွယ်လို့လက်ခံလို့မရတာဘာလို့ဖြစ်တယ်အားရင်းရတဲ့ထောက်ပံ့မှုတွေတော်တော်များတော့ပို့ပြီးတော့စာနာရေးဆောင်ပို့ကြလာတယ်။အင်းဒီတော့ကျွန်တော်ရဲ့ဖွဲ့မှရှိနေပြီးတော့ဖွဲ့ရင်အားရတဲ့ကြောင်ကြောဆက်တွေ့မရတော့ဘူး။ဘယ်နှနာမှဖြစ်ရလဲသိမသိရဘူး။ဖုံးဆက်ပြီးတော့ပဲလိုက်ပြီးတော့တော်တဟားလိုက်မိရတော့အဲ့ဒါရှင်းနေရတာဟုတ
်။စကိုင်းတိုင်းတွေကရင်းမပင်ပလဲကနီတပရင်စတဲ့မြို့နယ်တွေအပြင်ကောလင်းအင်းတော်ထီးကျိုက်စတဲ့နေရာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေစစ်ရေးတင်းမာနေတဲ့ဖြစ်ပါတယ်။အဲ့ဒီနေရာတွေမှာတော့မိုဘိုင်းအင်တာနက်လုံးဝကိုအသုံးပြုလို့မရတဲ့အခြေအနေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်ကြားစစ်ပွဲတွေဖြစ်ခဲ့ခြင်းကလည်းရခိုင်ပြည်နယ်နေရာအတော်များများကိုအင်တာနက်ဖြတ်တောက်ပြီးစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့မှုတွေရှိခဲ့ပါတယ်ခင်ဗျာ။